ရုရှားမြန်မာဆက်ဆံရေးတဲ့အခုလိုထူးခြားမှုကို ICG ခေါ်နိုင်ငံတကာပဋိပက္ခလိလရဲ့ဖွဲ့မြန်မာဆိုင်ရာအကြီးအကဲချန်ပေ Richard Horsey ကအခုလိုစာရှင်းပြပါတယ
် What's been unexpected about the Russia-Myanmar relationship is that not only has
Russia မြန်မာဆက်ဆံရေးမှာမမျှော်လင့်ထားတာကပြီးခဲ့တဲ့နှစ်တည်းအတွင်းရုရှားကနေမြန်မာစစ်တပ်ကိုလက်နက်တွေအကြီးအကျယ်ပို့လာခဲ့တာအပြင် Ukraine ကိုကျူးကျော်စစ်ဆင်ပြီးကြတဲ့အခါဆိုရင်မြန်မာဘက်ကလည်းရုရှားကိုလက်နက်တွေပို့ပေးခဲ့ပါတယ
်ဒီပေါ်မြန်မာစစ်တပ်ရရှိဟောင်းတချို့ကတော့အရင်ပြန်ပို့တာရှိနိုင်ပေမဲ့အခု1300ခွန်ရှမ်းမြောက်ညီနောင်၃ဘွဲ့ဆစ်စင်ပြီးလက်လက်လိုအပ်ချက်များလာတာကြောင့်အခုတော့ပြန်ပို့ဖို့မဖြစ်နိုင်တဲ့လောက်ကိုခတ်နိုင်တယ်လို့ထောက်ပြပါတယ်။ဒါပေမဲ့ Russia Asia News သတင်းကတော့မြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ Russia သမ္မတ Vladimir Putin တို့2022ခုနှစ် September လမှာရုရှားရဲ့စီးပွားရေးဖိုရမ်မှာတွေ့စဉ်အခုလိုလိုအပ်ချင်ပြန်ပို့ပေးဖို့ပြောခဲ့ပြီးအိန္ဒိယကလည်းအလားတူမချခင်ကပဲပြန်ပို့ပေးခဲ့တယ်လို့ဆိုပါတယ် ICG အကြံပေး Richard Horsey ကလည်းရုရှားလိုအပ်ချင်အခုလိုပြန်ပို့တာအပြင်မြန်မာကထုတ်တဲ့လက်လက်ပစ္စည်းတွေပါပို့ပေးခဲ့တယ်လို့ဆက်ပြောပါတယ
် We know that Russia has a huge need for artillery shells and other forms
ရုရှားအနေနဲ့ Ukraine စစ်အတွက်လက်နက်ကြီးကြီးနဲ့တခြားခဲယမ်းကြီးစံတွေကြီးကျယ်လိုလာခဲ့တာကျွန်တော်တို့သိထားပါတယ်ပြီးတော့မြန်မာအနေနဲ့လည်းရုရှားကိရိယာတွေရှိထားပြီးရုရှားအစစ်ရှိတဲ့ဒီလက်နက်ကြီးကြီးနဲ့တခြားခဲယမ်းတို့ကိုထုတ်လုပ်နေပါတယ်အဲ့တော့မြန်မာကာကွယ်ရေးစစ်ပစ္စည်းစက်ရုံစိတ်ပါတဲ့လက်နက်ကြီးကြီးတချို့ Ukraine စစ်မြေပြင်မှာတွေ့ရှိခဲ့ပါတယ်ဒီမြန်မာထုတ်ကြည်နဲ့ခဲယမ်းတွေရုရှားကိုပို့လာခဲ့တာကျွန်တော်တို့သိထားပါတယ
်။အမည်မဖော်လိုတဲ့မြန်မာစစ်စောင့်ကြည့်နေသူတူကလည်းဒီမော်တာကြီးမိုင်းနဲ့လက်နက်ငယ်ကြီးစံခဲယမ်းတွေပြပတင်ပို့ဖို့ကိုဗစ်မတိုင်ခင်တုန်းကလည်းမြန်မာဘက်ကနေလိုအပ်တဲ့ထုတ်ပို့ပစ္စည်းတွေအင်္ဂလိပ်နိုင်ငံတွေကမှာယူခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အခုလိုအခြေအနေမှာလည်းမြန်မာစစ်ကောင်စီအနေနဲ့ရုရှားကိုပြန်ရောင်းလိုတဲ့ဆန္ဒရှိနိုင်တယ်လို့စီးပွားရေးပညာရှင်ဦးစိန်ထေကသုံးသပ်ပါတယ
်မြန်မာနိုင်ငံကရုရှားကိုလက်နက်ပစ္စည်းတွေရောင်းနေဆိုတာဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့မှာရုရှားနဲ့ပြန်လာအကူအညီလက်နက်ဟိုရုရှားစီကလေးနေဝယ်တဲ့အမြောင်ကြီးတွေဝယ်မယ်လက်နက်ကြီးပေါ့လေဒီဘက်ကလက်နက်သေးတွေလာကုန်တာပုံလို့အမြောင်ဆန်လေးလို့ပြန်ရောင်းနေဆိုတာဖြစ်နိုင်ပါတယ်ဘာကြောင့်ဖြစ်နိုင်လဲဆိုတော့ဒီစကားစားမှာနိုင်ငံကြီးကိုအရန်လိုအပ်နေတယ်နိုင်ငံကြီးကိုရောက်ရလန်းဘယ်လန်းအဖြစ်ရှားမှာဖြစ်တဲ့အတွက်ကြောင့်စကားစားအနေနဲ့ရုရှားစီကနေပြီးမှနိုင်ငံကြီးကိုပြန်ရဖို့တော့တနည်းပြောလို့ရှိရင်သူတို့စီကလက်နက်ကြီးတွေဝယ်မယ်ဒီဘက်ကလက်နက်ငယ်တွေပြန်ပြီးမှဘာသာစစ်ဆန်လို့ပဲဖြစ်ဖြစ်ပေါ့နော်အဲအဲ့လိုမျိုးနဲ့သူတို့ရောင်းဝယ်လဲလေလို့တယ်ဆိုတာအေကံမုတ်ချဖြစ်နေတဲ့ဒေသရှိပါတယ်ခင်ဗျာ
ဒါအပြင် Richard Horsey ကလည်းရုရှားလက်နက်ပြန်ဖို့ပြေးတာကမြန်မာတွေမကအာရှကတခြားနိုင်ငံတွေပါပါခဲ့တယ်လို့ထောက်ပြပါတယ
် The head of military intelligence of Ukraine has also said
Ukraine ထောက်လိုက်ရေးကြီးကကလည်းပြောထားပါတယ်ဒီစစ်ပွဲမှာမြန်မာဟာရုရှားကိုစီးရီးထောက်ကူပေးနေတဲ့နိုင်ငံတွေကတခုဖြစ်တယ်လို့သူကပြောခဲ့ပါတယ်အခုလိုပို့ပေးနေတာတွေကမြန်မာနိုင်ငံထုတ်စစ်သုံးဆောင်ပစ္စည်းနဲ့စခဲယမ်းကြီးတွေတွေမကပါဘူးရုရှားကပို့ထားတဲ့စစ်ပစ္စည်းတွေဂိုဒေါင်နဲ့စက်သိမ်းထားတာတွေကိုရုရှားကပြန်လိုလို့ပြန်ဝယ်ယူတာမျိုးလည်းရှိပါတယ်ဒါမျိုးပြန်ဝယ်တာကမြန်မာတွေမကပါဘူးအာရှဒေသတွေကရုရှားလက်နက်ဝယ်ထားတဲ့နိုင်ငံတွေလည်းပါပါတယ
်အခုလိုပြန်ပို့တာမှာမြန်မာလမ်းကြောင်းကနေအဓိကဖြစ်ခဲ့တာလို့လဲ Richard Horsey ကဆက်ထောက်ပြပါတယ
် So Russia has been repurchasing equipment that it sold
ကုလိုရုရှားကနေအရင်ရောင်းထားပြီးပြန်ဝယ်ယူနေတာမှာတင်ပို့တဲ့လမ်းကြောင်းအများစုကလက်ရှိမှာမြန်မာကနေတစ်ဆင့်ထွက်နေတာပါဘာလို့လဲဆိုတော့အာရှကဒီပြန်ပို့ပေးနေတဲ့နိုင်ငံတွေအနေနဲ့ရုရှားစစ်ပွဲကိုအတိအကျအခုလိုထောက်ပံ့ပေးနေတာကိုလူသိရှင်ကြအတိမခံခြင်းလို့ပါအဲ့တော့မြန်မာကနေဒီလက်နက်ကုန်သွယ်လမ်းကြောင်းပေါင်နေပါတယ်
ဒါအပြင်အခုလိုမြန်မာကရုရှားကိုပို့နေတာအတွက်အထောက်အထားတွေလည်းတွေ့ရှိထားပြီးသားပါလို့ Richard Horsey ကရှင်းပြခဲ့ပါတယ
် and customs data has been found by some investigative journalists
ခုလိုလက်နက်တင်ပို့တဲ့အကောင့်ကိုဆိုင်ရာထောက်ထားတွေကိုသတင်းတောက်ချိုကစုံစမ်းဖော်ထုတ်လာတာမနစ်ခဲကဒါမှမဟုတ် 18 လလောက်ကိုရှိလာပါပြီရုရှားကနေရောင်းပေးထားပြီးအာရှနိုင်ငံချိုရဲ့ကိုတော်တွေကအဆက်ကြံနေတဲ့လက်နက်တွေတင်ကားပစ်မှတ်ထားအလင်းစနစ်တွေနဲ့တခြားစစ်အသုံးဆောင်ပစ္စည်းတွေကိုမြန်မာကနေရုရှားကိုပြန်ပို့ပေးတဲ့အကောက်ခွန်ထောက်ထားတွေတွေ့ရှိထားပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတကယ်တော့ရုရှားကနေမြန်မာကိုအခုလိုလက်နက်ပို့ခဲ့တာကဆိုဗီယက်နိုင်ငံဟောင်းလက်ထက်တည်းကရှိခဲ့ပြီးနောက်ပိုင်းတရုတ်လက်နက်တွေကိုမြန်မာစစ်တပ်သဘောမကျတာကြောင့်ရုရှားပေါ်လက်နက်ဝယ်ယူရေးပုံမှီခိုလာခဲ့ရတယ်လို့ရုရှားအခြေစိုက် Asia News ကလည်းဖော်ပြခဲ့ပါတယ်ခင်ဗျ